ထိုင်းနိုင်ငံနှခွန်ရချစီမားခိုင်ပါချောင်မြို့နယ်တဲကမြေရောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းမှာအမည်ပြုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတဲကမြန်မာလူသား2ဦးကတော့အောက်ဆီဂျင်ပြတ်ပြီးအသက်သေဆုံးသွားကြောင်းနှခွန်ရချစီမားမြို့ပိုင်ကအတည်ပြုပြောကြားလိုက်ပါတယ်ဒီကြောင်းထိုင်းခြေဆိုင်ဗီဒီယိုသတင်းတော့မေးမှာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ထိုင်းနိုင်ငံနခွန်ရက်စီမခရိုင်ပါချောင်မြို့နယ်တဲကမြေအောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းခွင်မြေပြိုမှုမှာပြိမိနေတဲ့ဆောက်လုပ်ရေးဝန်ထမ်း3ဦးတဲကတူဦးကိုပထမဦးဆုံးတွေ့ရှိခဲ့ပြီးဆိုပြီးနခွန်ရက်စီမမြို့ပိုင်ကဩဂုတ်လ29ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့တွေ့ရှိခဲ့တဲ့မြန်မာနိုင်ငံသားဟာအသက်သေဆုံးရက်တွေ့ရှိခဲ့တာဖြစ်တယ်လို့လည်းနခွန်ရက်စီမမြို့ပိုင်မစ္စတာချိုင်ဝတ်ကဒီကနေ့နေ့လယ်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ
်။แต่ว่าพื้นที่เนี่ยมันแคบเนื่องจากว่าเราต้องการให้เข้าถึงตัวรถก่อนก็เลยเจาะได้พื้นที
่ကျွန်တော်တို့ဝန်ထမ်းတွေဟာပြိမိနေတဲ့နေရာနဲ့အနည်းဆုံးရောက်အောင်သွားတဲ့အခါမှာကားရစီးကမြေကြီးတွေပြုံနေတဲ့အောက်မှာရှိပြီးအဲ့ဒီကားနီးမှာပဲအဲ့ဒီအလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုကဲထုတ်နိုင်ခဲ့တဲ့ဝန်ထမ်းတဦးကိုပထမအဦးဆုံးတွေ့ပြီးကဲထုတ်နိုင်ခဲ့ပေမဲ့အဲ့ဒီဝန်ထမ်းဟာနာယီများစွာပြိမိနေတာကြောင့်အောက်ဆီဂျင်ပြတ်လက်ပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့လူနာတင်ရင်နဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်နေပါတယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောဆိုသွားခဲ့တာပါ။သေဆုံးသွားတဲ့မြန်မာကားမောင်းသမားတဦးကိုရှာဖွေတွေ့ရှိခဲ့တာကတော့ထိုင်းမိရထားကယ်ဆယ်ရေးအဖွဲ့တွေနဲ့တရုတ်နိုင်ငံကနေလာရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ China Hunan Sunshine ကယ်ဆယ်ရေးအဖွဲ့ကရှာဖွေနိုင်ခဲ့တာဖြစ်တယ်လို့လည်း Bangkok Post သတင်းစာမှာဖော်ပြခဲ့ပါတယ်။သေဆုံးသူဟာမြန်မာနိုင်ငံသားဖြစ်ကြောင်းကိုလည်းနခွန်ရက်စီမခရိုင်မြို့ပိုင်ကအတည်ပြုခဲ့ပါတယ်ဒီကနေ့မနေ့17နှစ်လောက်မှပြန်လည်တွေ့ရှိခဲ့ရတဲ့မြန်မာလူသမားကတော့ထရက်ကားမောင်းသမားတူဦးဖြစ်ပြီးသူ့ရဲ့အလောင်းကိုတဲထုတ်သွားခဲ့ပြီဖြစ်တယ်လို့လည်းဆိုပါတယ်ရှာဖွေမတွေ့သေးတဲ့ပြိမိနေသေးတဲ့တရုတ်အလုပ်သမားနှစ်ဦးတည်းကတူဦးကတော့ဆောက်လုပ်ရေးလုပ်ငန်းတွင်ကြီးကြပ်ရေးမှုဖြစ်တယ်လို့ဘက်ဖိုးမြေတူးကားမောင်းသမားဖြစ်တယ်လို့လည်းဆိုပါတယ်အခုဆိုရင်အဲ့ဒီကြံနေတဲ့တရုတ်အလုပ်သမားနှစ်ဦးကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြဖို့လဲထိုင်းရနာပိုင်းကပြောဆိုခဲ့ပါတယ်ရှင်